မြန်မာနိုင်ငံကလေဘေးဒုက္ခသည်တွေအတွက်အမေရိကန်နိုင်ငံကပေးရမယ့်အကူအညီတွေလက်ခံမခံရဲ့အတန်းကြာအငင်းပွားနေခဲ့ပြီးတောက်ကြနေမှာတော့အမေရိကန်လေတပ် C-130 အမျိုးအစားလေယာဉ်ကြီးနဲ့တစ်စင်းအဖြစ်အကူအညီတွေကိုတင်ပို့ခွင့်ပြုမယ်လို့မြန်မာစစ်အစိုးရကသဘောတူလိုက်ပါတယ်။နာဂစ်မုန်တိုင်းတန်းကြောင့်လူတွေတိမ့်နေချီပြီးသေးတန်းနေချီပြီးအိုးမဲ့အိမ်မဲ့ဖြစ်နေရခြင်းမှာမြန်မာစစ်အစိုးရဘက်ကဗကြောင်များအခုလိုအကူအညီတွေကိုလက်ခံဖို့ရမှာအရေးပေါ်အချိန်ဆွဲနေကြရတယ်ဆိုတာကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွန်ထွန်းကတုံ့သက်တင်ပြထားပါတယ်နားဆင်ပါရှင
်မြန်မာစစ်အစိုးရရဲ့ခွင့်ပြုချက်ရပြီမို့ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကနေ C-130 အမျိုးအစားလေယာဉ်ကြီးတစ်စီးနဲ့အပြည့်လေဘေးကယ်ဆယ်ရေးပစ္စည်းတွေကိုတင်းနှင်းလာနေမှာပို့ဆောင်ပေးဖို့စီစဉ်နေပါပြီဒါဟာလေဘေးဒဏ်ခံမြန်မာပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကအလုံးအရင်းလိုက်အကူအညီတွေတင်ပို့ပေးနိုင်ရေးအစပြုပဲဖြစ်ပါတယ်လို့မျှော်လင့်ကြောင်းအမေရိကန်ပြည်ထောင်စုသမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ် Gordon Jondro ကပြောကြားခဲ့ပါတယ
် we have a material prepositioned in the region as well as on ships navy ships
ဒေသတွင်းမှာကြိုတင်စုဆောင်းထားတဲ့လေဘေးကယ်ဆယ်ရေးပစ္စည်းတွေအပြင်ပင်လယ်ပြင်ကသင်္ဘောကြီးတွေပေါ်မှာလည်းအဆင့်ထက်ရှိနေနေပြီဖြစ်ပါတယ်ဘလို့ကယ်ဆယ်ရေးပစ္စည်းတွေအရေးကြီးလိုအပ်နေတယ်လဲဆိုတာကိုလည်းမြန်မာပြည်မှာရှိနေတဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေနဲ့ညှိနှိုင်းမေးမြန်းထားပြီးဖြစ်တယ်လို့ယူဆပါတယ်။ရေတန့်စင်ရေးစက္ကရာတွေမတန့်ရှင်းတဲ့ရေကနေတဆင့်ကူးစက်နိုင်တဲ့ယောဂကာကွယ်ရေးပစ္စည်းတွေစသဖြင့်အရေးကြီးဆုံးပစ္စည်းတွေကိုဦးစားပေးတင်ပို့သွားမှာပါ
။ကယ်ဆယ်ရေးပစ္စည်းတွေကအစင်သင့်ရှိနေပြီးဖြစ်ပါရဲ့နဲ့မြန်မာအစိုးရကဒီနေ့လာနေမှာမှလေရင်ဆင်းခွင့်ပြုမှာဖြစ်ပါတယ်။ဒါတော့မှပဲအကူအညီပေးပစ္စည်းတွေကိုသာလက်ခံပြီးအမေရိကန်ကယ်ဆယ်ရေးကျွမ်းကျင်သူအဖွဲ့ကိုတော့ပြည်ဝင်ခွင့်ဗီဇာထုတ်မပေးသေးပါဘူး။ဒါကြောင့်အမေရိကန်တွေမှာနိုင်ငံတကာရဲ့ဒီလိုကျွမ်းကျင်မှုအကူအညီတွေကိုလက်ခံဖို့အရေးမြန်မာအစ်အစိုးရကိုဆက်ပြီးတိုက်တွန်းသွားရမှာပဲဖြစ်ပါတယ်လို့လည်းအင်ဂျီရောပြောခွင့်ရပုဂ္ဂိုလ် Gordon Jondro ကဆိုပါတယ်။မြန်မာအစ်အစိုးရအနေနဲ့အစိုးပိုင်းကအမေရိကန်အကူအညီတွေလက်ခံဖို့ညှင်းပယ်နေတာကနေအခုလိုဘာကြောင့်အပြောင်းအလဲဖြစ်သွားရတာလဲဆိုတဲ့မေးခွန်းကိုတော့သူကအခုလိုဖြေပါတယ်။
You know, we've had ongoing negotiations and discussions with the government of Burma, as have a number of countries and NGOs, and I don't want to point to any one specific thing.
ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာစစ်ဆိုရနဲ့ရောတခြားနိုင်ငံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပါကျွန်တော်တို့တခြားလုံးညှိနှိုင်းနေခဲ့ရတာပါဘသူဘဲဝါဆိုတာကိုအတိအကျထုတ်ဖော်ပြီးမပြောလို့ပေမဲ့တရုတ်နဲ့တချို့နိုင်ငံတွေရဲ့ကြိုးပမ်းတိုက်တွန်းပေးမှုတွေကိုကျွန်တော်တို့ကျေးဇူးတင်ရမှာပါဒါအပြင်မြန်မာစစ်ဆိုးရအနေနဲ့လည်းပြည်တွင်းမှာဖြစ်နေတဲ့အခုလောက်ကြီးမားတဲ့ကပ်ဘေးဒုက္ခကြီးကိုဖြေရှင်းနိုင်မှုရသမျှအကူအညီတွေထပ်ပြီးလိုနေတယ်ဆိုတာကိုသဘောပေါက်လာလို့လည်းဖြစ်ပါတယ
်။အမေရိကန်အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရဲ့အခုလိုရှင်းပြချက်နဲ့ဆက်ဆက်နေတဲ့အချက်တခုကတော့နိုင်ငံတကာအထူးသဖြင့်အမေရိကန်အကူအညီရယူရေးမှာမြန်မာစစ်အစိုးရအတွင်းအစိုးပိုင်းကသဘောထားကွဲလွဲမှုတွေရှိနေခဲ့ပြီးနောက်ပိုင်းမှာမှညှိနှိုင်းလျှော့ပေးလာရတာဖြစ်တယ်ဆိုတော့နေပြည်တော်အတွင်းသတင်းတရပါပဲ။မြန်မာနိုင်ငံမှာလူလူဆန္ဒခံယူပွဲနဲ့သူတို့စိတ်တိုင်းကြအခြေခံဥပဒေအတည်ပြုရေးကိုအနှောက်အယှက်မရှိအရင်သွားလို့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးအသင်းနဲ့နှိစက်သူစစ်ဘုတ်ချုပ်တချို့တာဝန်ခံဝင်ကြီးဦးအောင်တောင်စတဲ့အဖွဲ့ကတစ်ဖက်ဒုတိယဘုတ်ချုပ်မှူးကြီးမောင်အေးအပါအဝင်စစ်တပ်ကရေတပ်လေတပ်ဦးစီးချုပ်များတိုင်းမှုတပ်မှုတချို့ကတစ်ဖက်သဘောထားကွဲလွဲနေခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်မုံတိုင်းတန်ကြောင့်ရေတပ်မှစိတ်ကန်းတွေပြက်ခဲ့တဲ့အပြင်စစ်သမောတွေလည်းနစ်မြုပ်ဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်နိုင်ငံတကာနဲ့အမေရိကန်အကူအညီတွေကိုလက်ခံလိုက်ရင်ကန်ထိုးရရင်တွေရဟတ်ရင်တွေပါဝင်လာမှာမို့ပိုပြီးထိရောက်မှုရှိနိုင်တယ်လို့ဒီဒုတိယအဖွဲ့ဖြစ်တဲ့စစ်ဘုတ်ချုပ်တွေကယူဆခဲ့ကြတယ်လို့ဆိုပါတယ်။နောက်ဆုံးမှာတော့ဒီအယူဆရှိသူများအဖက်ကအသာစီးရသွားပြီးအမေရိကန်လေတပ်လေယာဉ်တစ်စင်းကိုပထမအဦးဆုံးခွင့်ပြုလိုက်ရတာဖြစ်တယ်လို့လည်းဒီနေပြည်တော်နဲ့နီးစပ်တဲ့သတင်းရက်ွက်ကဆိုပါတယ်။အမေရိကန်ပြည်ထောင်စုပြောခွင့်ရပုဂ္ဂိုလ်ကတော့လောလောဆယ်မှာညှိနှိုင်းမှုတွေအပြည့်အဝမအောင်မြင်သေးပေမဲ့လေယာဉ်တစ်စင်းစာအကူအညီပေးခွင့်ရတာဟာဘာမှမလုပ်ပေးနိုင်ပဲရှိတာတဲ့ပိုကောင်းကြောင်းတကယ်တမ်းဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေဟာရေရှည်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်သွားရမယ့်အခြေအနေပဲဖြစ်ပါကြောင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ